စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမြစ်သားမြစ်ရဲ့အရှိတ်ဒေသမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေပြီးတော့ကျေးရွာတွေမိရှုခံနေရပါတယ်။မြစ်သားမြစ်အနောက်ဘက်ကန်ထိုးစစ်ရပ်တန့်နေလို့ဒေသခံပြည်သူတချို့တော့နေရပြန်နိုင်နေကြပါတယ်။ကလေးမြို့နယ်တွင်ကတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်။
ကလေးမြို့တောင်ပိုင်းမြစ်သားမြစ်အရှိတ်ကန်မှာစစ်ကောင်စီတပ်တွေကအင်အားနဲ့ထိုးစစ်ဆင်နေတယ်လို့နှချောင်းရွာဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ
်။ခုလည်းတိုက်ပွဲဖြစ်နေတော့မဟုတ်နှချောင်းရဲ့တောင်ပစ်ကြတာပေါ့။ခုချိန်ကြီးတော့မြစ်မကြီးဒုဗကဆက်လက်နေပါသုံးတော့ပေါ့။ခီးခိုင်းမှုတော့လောလောဆယ်တော့မတီးရသေးဘူးကွာ။ခုချိန်ကြီးလည်းဟိုစေရေးလှုပ်ရှားမှုကဖြစ်နေတော့မယ်။
တိုက်ပွဲဖြစ်ပွားနေတဲ့နှချောင်းရွာဟာလည်းဒီနေ့မနက်မှာထပ်မံမီးရှို့ခံခဲ့ရတယ်လို့သူကဆက်ပြီးပြောပါတယ်။
နှချောင်းမှာလောလောဆယ်မီးရှို့တာရှိမယ်နှချောင်းထဲမှာတက်ဖြန်တာရှိမယ်မီးရှို့ရတော့ခုချိန်ကြီးကတော့ခုရင်လောင်နေတော့မနေ့ကနှချောင်းရဲ့အနေဘိုင်းတော့ညားမှာပေါ့ဒီနေ့လည်းရှို့ရတော့နေရတယ
်ပြီးခဲ့တဲ့မေလ31ရက်ဇွန်လ1ရက်နေ့တွေမှာလည်းနှချောင်းရွာဇက်တိုင်မီးရှို့ခံခဲ့ရပါတယ်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကြောင့်အင်ဂျီမီးဘလောက်လောင်နေဆိုတာတိတိကျကျမပြောနိုင်ဘူးလို့လည်းဆိုပါတယ်နှချောင်းရွာသားတွေကတော့ဖုန်ကြီးကြောင်းနဲ့ဆွေမျိုးတွေရှိရာရွာတွေဘက်ကိုတိမ်းရှောင်နေကြတယ်လို့ပြောပါတယ်
ကျွန်တော်ဒါရီရောတချို့ကတော့ဖုန်းကြောင်းမှာပဲတွားပြီးတော့နေကြရတာပေါ့။တခြားရပဲတင်းရှောင်းရလည်းရှိတယ်ဒီ။ဒီနှချောင်းရွာရဲ့ဒီနောက်ဖက်တွေပေါ့။ပြီးတော့ဒီမြစ်ဖက်ကန်းရှိရဲ့ဟိုတဲတွေရွာတွေပေါ့အဲ့လိုရွာတွေပဲဆိုတော့တင်းရှောင်းနေကြရတာမျိုးရှိရပြောက
်။မေလ31ရက်နေ့ကတိုက်ပွဲမှာလက်နက်ကြီးထိမှန်လို့နှချောင်းရွာနားကနှမြောင်းကျေးရွာသား၅ဦးလက်နက်ကြီးကြီးစားထိမှန်တံရရခဲ့ပါတယ်။မြစ်တာမြင့်အရှိတ်ကန်းမှာတိုက်ပွဲတွေဖြစ်ပွားနေပေမဲ့လည်းနောက်ဖက်ကမ်းမှာထိုးစစ်တွေရက်တန့်နေတာကြောင့်အရှိစီဒိုးနွယ်ရှားဖို့အစရှိတဲ့စစ်ရှောင်ရွာသားတွေဟာနေရပြန်နေပြီလို့လူမှုကူညီရေးအဖွဲ့ဝင်အရှိစီရွာသားတို့အုပ်ကပြောပါတယ
်ဒီဒီဒီတွေကတော့နည်းနည်းလေးဒါတိုက်ပွဲတွေမဖြစ်ဘူးဆိုတော့ခါကြတော့ကိုကြီးရွာလေးမှာတော့လာဒါနေထိုင်ရက
ြအရှိစီကျေးရွာဟာမီးရှို့ခံထားရတာကြောင့်စာတင်ကျောင်းနဲ့ဘုံကြီးကျောင်းတွေမှာနေထိုင်နေရတယ်လို့သူကပြောပါတယ
်ဒီမှာ28ရက်လေးကကျွန်တော်တို့ရွာမှာ AC 400နဲ့ကျေဆယ်နဲ့မတော့အင်းဒီချုပ်ချက်ပြခါလာရတယ်ဗျဒီမိကြောင့်သွားအင်းတိုင်းအင်းတိုင်းရောကျွန်တော်တို့အပြိဝတောက်ချောက်ပြင်ခံတဲ့အနေထားမျိုးမရှိသေးဘူးဗ
ျစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ် PDF တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကလေးမြို့နယ်တောင်ပိုင်းဒေသကရေရှင်လေကြားကုတ်ကိုရှားတော့တင်သားအရှိစီနှချောင်းရှားဖို့အစရှိတဲ့ကျေးရွာ၉ရွာမီးရှို့ခံခဲ့ရပြီးအင်ဂျင်2000လောက်မီးလောင်ကျွမ်းခဲ့ပါတယ်မြစ်တာမြင့်အရှိတ်ကန်းကရွာသား4000လောက်ဟာစစ်ဘေးတန်းရှောင်နေရပြီးတော့အဲ့ဒီတဲက1000ကျွဲလောက်နေရပြန်လာကြပါတယ်ကလေးမျိုးနဲ့တောင်ဘက်ဒေသမှာပြည်သူကာကွယ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားမေလ28ရက်နေ့ကနေမေလ31ရက်နေ့အထိဖြစ်ပွားခဲ့တဲ့4ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကအနည်းဆုံး4ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့ PDF ကလေးအဖွဲ့ကထုတ်ပြန်ထားပါတယ်ကလေးမျိုးနဲ့တောင်ပိုင်းတိုက်ပွဲအခြေအနေကိုသိဖို့စစ်ကောင်စီဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးခင်ဗျာ